Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဩဂုတ်လ29ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာသမ္မတဦးတင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်တွင်နှစ်နိုင်ငံကြားလွန်ခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေရရှိခဲ့ကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်အချမ်းဖက်ဝါဒတိုက်ဖျက်ရေးပူးပေါင်းဆွေးနွေးဖို့သဘောတူခဲ့ကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့တူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာတော့ပြီးခဲ့တဲ့ပကံငလျင်မှာဖျားစေဒီပထိုးပေါင်း400ကျော်ပျက်စီးခဲ့ရပြီးတော့ပျက်စီးမှုအများစုဟာဘာကြောင့်ဖြစ်ရတာပါလဲ
ဟိုမြောက်တော့အချင်းကတော့ကျွန်တော်တို့95ရာခိုင်နှုန်းလောက်ကတော့ဒါ1994နောက်ပိုင်းမှာဒါပြင်းတဲ့ဒီအစိပ်ပိုင်းနေဖြစ်ကြောင်းတာတွေ့ရှိရပါတယ်
ရှေးဟောင်းသူဒေသနာကတာဝန်ရှိသူပြောဆိုလိုက်တဲ့သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။နာဂဒေသဘက်မှာကူးစက်ရောဂါကြောင့်ကလေးငယ်82ဦးသေဆုံးနေပြီးတော့ဒီကူးစက်ရောဂါဟာဆက်ပြီးဖြစ်ပွားနေစေပဲလို့နာဂရေးရတာဝန်ရှိသူတွေကပြောလိုက်တဲ့သတင်းနဲ့သခိုင်းတိုင်းလေပတောင်းစီမံကိန်းဒေသထဲမှာဒေသခံတွေနဲ့လုံခြုံရေးရဲတွေကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တဲ့သတင်းကိုတင်ပြပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိန်ကီထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာသမ္မတဦးတင်ကျော်ရဲ့၄ရက်ကြာနိုင်ငံတော်ခီးစဉ်တွင်ဒီကနေ့မှာတော့အိန္ဒိယဆူရထိပ်တန်းခေါင်းဆောင်တွေနဲ့နယူးဒယ်ဟီမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေအတွက်သဘောတူညီချက်တွေလည်းရရှိခဲ့ကြပါတယ်
။ President and I agreed to work together for the safety and security of our people.and actively cooperate
ပြည်သူလူလုံခြုံရေးနဲ့ဒေသတွင်းမှာအချမ်းဖက်ဝါဒရဲ့ချင်းကြမှုတွေနဲ့လက်နက်ကင်လှုပ်ရှားမှုတွေလိုနှစ်နိုင်ငံစလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်တက်ပြတ်သွားဖို့သဘောတူညီမှုရခဲ့တဲ့အကြောင်းနယူးဒယ်ဟီမြို့တော်မှာသမ္မတဦးတင်ကျော်နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုလိုက်တာပါပြည်ထောင်စုသတင်းပတ်ထဲအင်အားပြင်းငလျင်တန်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ပကံဒေသကိုပြန်လည်တည်ဆောက်ရေးမှာလည်းအကူအညီပေးသွားဖို့အိန္ဒိယနိုင်ငံကကတိပြုခဲ့ပါတယ်။သမ္မတဦးတင်ကျော်ကတော့လန်ဒါမွန်မန်ဆောက်လုပ်ရေးစွန့်ရင်နဲ့ဆေးဘက်ဆိုင်ရာလုပ်ငန်းတွေပါဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လာ၄ခုအတွက်သဘောတူညီမှုရခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သမ္မတတာဝန်ယူပြီးတဲ့နောက်ပထမဆုံးအချိန်ဖြစ်အိန္ဒိယနိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တွားရောက်ခဲ့တဲ့သမ္မတဦးတင်ကျော်ကတော့အိန္ဒိယသမ္မတပရဏတ်မူခါဂျီကနယူးဒယ်ဟီမြို့တော်ကသမ္မတနန်းတော်မှာဒီကနေ့ပဲအခမ်းအနားနဲ့ကြိုဆိုခဲ့တာပါသမ္မတဦးတင်ကျော်နဲ့ဇနီးတို့ဟာဒီကနေ့မှာပဲနယူးဒယ်ဟီမြို့တော်မှာရှိတဲ့မဟာတမဂန္ဒီအထိမ်းအမှတ်ဂူဝိမန်ကိုလည်းတွားရောက်ကာရဝပြုခဲ့ပါတယ်ခီးစဉ်အစစနေနေ့မှာတော့သမ္မတဦးတင်ကျော်နဲ့ဇနီးဖြစ်သူဒေါ်စုစုလွင်တို့ဟာအိန္ဒိယနိုင်ငံရှေ့ပိုင်းကဗုဒ္ဓဂါယာကိုတွားရောက်ခဲ့ကြတယ်လို့တင်းနေနေနေ့မှာတော့အိန္ဒိယနိုင်ငံမြောက်ပိုင်းအဂရာမြို့ကကဘာကျော်တက်ချ်မဟာအဆောက်အုံကိုလည်းတွားရောက်လည်ပတ်ခဲ့ကြပါတယ်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကအကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တိတ်ကိုနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်လိုတယ်ဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့အမေရိကန်အစိုးရနှစ်ရပ်တို့အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထောက်လှမ်းရင်းနဲ့တရားဥပဒေစိုးမိုးရေးအတူတကွလှုပ်ဆောင်မှုတွေကိုနောက်ထပ်အဆင့်မြင့်မယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ကြေညာခဲ့တာပါအီရန်နဲ့ဆီးရီးယားနိုင်ငံတွင်းမှာလှုပ်ရှားနေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ကမ္ဘာတဝန်းကအဖွဲ့အစည်း၈ခုတို့ချိတ်ဆက်မှုရှိပြီးအဲ့ဒီအဖွဲ့အစည်း၈ခုတည်းကတစ်ခုဟာတောင်အာရှမှာရှိတယ်ဆိုတဲ့အထောက်အထားတွေရှိတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကယ်ရီဒါကာမြို့တော်မှာမိန့်ခွန်းပြောကြားပြီး VOA သတင်းဌာနရဲ့မေးမြန်းမှုကိုဖြေကြားခဲ့တာပါအီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစွန်ရောက်ဝါဒီတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကတချို့အဖွဲ့တွေကြားအဆက်ဆက်ရှိနေပြီးဒီပြောဆိုချက်အပေါ်မှာလဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အပါအဝင်သူတွေ့ခဲ့တဲ့အစိုးရတာဝန်ရှိသူတွေဘက်ကမငြင်းဘူးလို့လဲအမေရိကန်နိုင်ငံသားဝင်ကြီးကယ်ရီကထပ်လောင်းပြောပါတယ်ဒီလိုချိတ်ဆက်မှုတွေကိုဝန်ကြီးချုပ်ရှေ့ခ်ဟာစီနာအစိုးရကလစ်လျူရှုထားပြီးတိုက်ခိုက်ခံရမှုတွေကိုပြည်တွင်းကလူတွေရဲ့လက်ချက်ဆိုပြီးအချင်းချင်းသုံးနှုန်းပြောဆိုနေတဲ့အပေါ်မှာလဲဒေတာရင်းနဲ့အကြမ်းဖက်ရေးရာသုံးသက်သူတွေကဝေဖန်ကြပါတယ
်ယမန်နိုင်ငံတောင်ပိုင်းအေရီမြို့မှာဒီကနေ့တနင်္လာနေ့မှာပဲအသေးခံဘုံးခွဲတက်ခတ်မှုကြောင့်လူ45ယောက်ထက်မနည်းသေဆုံးပြီးအများပြားဒဏ်ရာတွေရရှိသွားတဲ့အကြောင်းအာဏာပိုင်ကပြောပါတယ်အစိုးရဘက်ကတပ်ဖွဲ့တွေအသုံးပြုနေတဲ့အဆောက်အဦးကိုပကွဲပစ္စည်းတင်ဆောင်လာတဲ့ကားစင်းနဲ့အတင်းဝင်ရောက်ပြီးအသေးခံဘုံးခွဲတက်ခတ်ခဲ့တာလို့လည်းတာဝန်ရှိသူတွေပြောဆိုခဲ့ကြတာပါ။ယမန်နိုင်ငံမှာနိုင်ငံတကာကအသိအမှတ်ပြုထားတဲ့သမ္မတအဗ်ဒူရာဘူ မန်ဆူအာဟာရီနဲ့မဟာမိတ်ဆော်ရီအာရီယာပီးယားနိုင်ငံတို့ကတစ်ဖက်နှစ်ပေါင်းများစွာအစိုးရကဖိနှိပ်ခွဲခြားဆက်ဆံတာခံခဲ့ရတယ်လို့ပြောဆိုနေပြီးအီရန်နိုင်ငံကကျောင်းနောက်ခံပေးထားတဲ့ဟူသီသဘုံတွေကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတာကမတိမငြိမ်အခြေအနေတွေပေါ်ပေါက်နေတာဖြစ်ပါတယ်။ကုလသမဂ္ဂကတော့လက်နက်ကင်ပရိပခတ်တွေအတွင်းလူပေါင်း 6,500 ကျော်သေဆုံးပြီးအရသာထက်ဝက်လောက်ပါဝင်ကြောင်းလည်းပြောဆိုထားတာပါ။အစိုးရနဲ့သဘုံတွေရဲ့တိုက်ပွဲတွေအပြင်အယ်ကိုင်ဒါနဲ့ IS အစိုးရတွေကလည်းမတိမငြိမ်အခြေအနေတွေပေါ်ပေါက်နေတဲ့ယမန်နိုင်ငံတောင်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာမကြာခဏဝင်ရောက်တိုက်ခတ်လေရှိကြပါတယ်။ဒါပေမဲ့လည်းတင်းလာနေကအသေးခံဘုံခွဲတိုက်ခိုက်မှုမှာတော့ဘယ်သူကမှတော့သူတို့လက်ချဲဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိသေးပါဘူး။
ကိုလံဘီယာနိုင်ငံမှာအစိုးရနဲ့ထာဝရငြိမ်းချမ်းရေးရယူမဲ့အစီအစဉ်တစ်စိတ်ပိုင်းအဖြစ်အပိသက်အဖြစ်အခက်ရပ်ဆဲဖို့ FARC သဘုံတက်ဖွဲ့ကအမိန့်ထုတ်လိုက်တဲ့အတွက်ကဘာပေါ်မှာတက်တန်းအကြဆုံးလက်နက်ကင်ပြိပခတ်တွေတဲ့တစ်ခုအပါအဝင်ဖြစ်တဲ့ကိုလံဘီယာပြည်တွင်းစစ်အဆုံးသတ်သွားပါပြီ
။ A los soldados. A los marinos. Pilotos de la Fuerza Aérea.
ပြန်လည်ရင်ကြားစေဖို့ရှင်းလင်းပြသတဲ့ရည်မှန်းချက်ရှိနေတယ်ဆိုတာကိုပြသလိုကြောင်းစစ်သားတွေမရင်းတပ်ဖွဲ့ဝင်တွေလေတပ်ကပိုင်းလော့တွေရဲလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့အစည်းတွေအားလုံးကိုအသိပေးလိုပါတယ်။ရန်လုံမုန်တိမှုတွေကိုအတိတ်မှာချမ်းခဲ့ကြဖို့နဲ့စစ်ပွဲကြောင့်တေဆုံရတာတွေထိခိုက်နာကျင်ရတာတွေအတွက်ဝန်내တတဖြစ်ရတဲ့အကြောင်းတွေကို FARC သဘုံခေါင်းဆောင်ရိုဒရီဂိုလိုဒိုနိုလို့ခေါ်တဲ့တမ်မိုချန်ကိုကပြောဆိုခဲ့တာပါ။ငြိမ်းချမ်းရေးအတွက်နှစ်ဖက်တို့ကျူးပါနိုင်ငံဟာဗာနာမှာ၄နှစ်ကြာဆေးဆက်ညှိနှိုင်းခဲ့ကြရတာပါပြီးခဲ့တဲ့သတင်းပတ်မှာတော့ငြိမ်းချမ်းရေးသဘောတူညီချက်ရရှိခဲ့ပြီးမတ်စ်ဝါဒီသဘုံနေနဲ့ကိုလံဘီယာအစိုးရဆက်ဆက်ရဲ52နှစ်ကြာတိုက်ပွဲတွေကိုအဆုံးသတ်လိုက်တာဖြစ်ပါတယ်ကိုလံဘီယာစစ်တပ်အနေနဲ့လည်းသဘုံနေနဲ့တိုက်ခိုက်နေတာတွေကိုတနင်္လာနေ့ကစလို့အဆုံးသတ်ပြီလို့ကိုလံဘီယာသမ္မတယွန်းမန်နျူယယ်ဆန်တိုစ်ကပြောပါတယ်ငြိမ်းချမ်းရေးသဘောတူညီချက်ရဲ့ကံကြမ္မာကတော့မဲဆန္ဒရှင်တွေရဲ့ဆန္ဒသဘောထားပေါ်မှာမှူတည်နေပါတယ်ရှင်
ဒီဝေမိကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးပြားနိုင်ငံမြောက်ပိုင်းမှာတူရကီရဲ့လေကြောင်းထိုးစစ်တွေကြောင့်အရသာ35ယောက်ထပ်မံတေဆုံးကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲကတ်လက်နက်ကင်တွေဥဆောင်တဲ့တပ်တွေလက်ထက်ကနေတူရကီနိုင်ငံကထောက်ခံမှုပေးထားတဲ့စီးပြားသဘုံတွေကအ ਨੇ ဆုံးယူဝါ၄ယူဝါနဲ့မျိုးတစ်မျိုးကိုသိမ်းပိုက်လိုက်ပါတယ်။တင်းနေနေနေလေကြောင်းတက်ခိုက်မှုအတွင်းဂျူပယ်ခူစာချေးရွာမှာလူ20တေဆုံးတယ်လို့နောက်ထပ်လေကြောင်းစစ်စင်ရေးတစ်ခုကြောင့် El Amana မြို့မှာအရသာ15ယောက်တေဆုံးပြီး20ထဏ်ရတဲ့အကြောင်းဗြိတိန်ချင်းဆက်စီးရီးယားလူခွင့်ရေးစောင့်ကြည့်အခက်အခဲကပြောဆိုလိုက်တာပါတူကီစစ်တပ်ကတော့စီးရီးယားနိုင်ငံမြောက်ပိုင်းကတင်းနေနေနေလေကြောင်းထိုးစစ်တွင်ကတ်စစ်သွေးကြွ25ယောက်တေဆုံးကြောင်းပြောဆိုခဲ့ပြီးအရသာတွေတေဆုံးမှုမရှိဘူးလို့ညင်းဆန်ထားပါတယ်စီးရီးယားနိုင်ငံမှာစီးရီးယားလူရှာမှုတွေတိုးမြင့်လာနေတဲ့တူကီနိုင်ငံကအမေရိကန်ရဲ့မဟာမိတ်ကတ်တပ်ဖွဲ့တွေနဲ့အဲစစ်သွေးကြွတွေကိုစီးရီးယားနယ်စပ်မြို့ဖြစ်တဲ့ဂျရာပလတ်မြို့ကနေမောင်းထုတ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်တင်းနေနေနေကလူလူစုဝေးဝဲမှာမင်းငွန်းပြောခဲ့တဲ့တူရကီသမ္မတရီဆက်တာရဲ့အာရဝန်ကတော့တူရကီကထောက်ခံမှုပေးထားတဲ့တပ်တွေအဲစစ်သွေးကြွတွေလက်ကနေမြို့ကိုပြန်လည်သိမ်းပတ်ခဲ့ပြီးတဲ့နောက်ဂျရာပလတ်မြို့ကနေလည်းနေရက်ပြန်လာနေပြီဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်
အီရန်နိုင်ငံကမင်္ဂလာဆောင်ဧကန်ပွဲတစ်ခုမှာအသေးခံဘုံးခွဲသမား5ဦးကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး15ဦးသေဆုံးရတယ်လို့အာဏာပိုင်တို့ကပြောပါတယ်။ရှီယာမွတ်စလင်တို့ရဲ့သာသနာနယ်မြေခါဘလာမြို့နယ်ကီလိုမီတာ50အကွာကွာအိန်အယ်ထာမာမြို့မှာမနေ့တနင်္ဂနွေနေ့ကတိုက်ခိုက်မှုအတွင်းလူ20ထိခိုက်ဒဏ်ရာရတယ်လို့လည်းပြင်းထန်သတင်းအေဂျင်စီကဖော်ပြပါတယ်။သူတို့ဟာကလက်ရှမ်ခော့မောင်းပြန်ရိုက်ဖဲတနတ်တွေလက်ပြဘုံတွေကင်ဆောင်ထားကြတယ်လို့ဘိုဟိုယူဖရီတီစစ်စင်ရေးဌာနအကြီးအကဲကွတ်ခလပ်ကပြောပါရယ်အသေးခံဘုံခွဲသမားတွေကတအုပ်ကသူ့ကိုယ်သူဖောက်ခွဲလိုက်တာဖြစ်ပြီးဂျန်တဲ့လူတွေကိုတော့လုံခြုံရေးတပ်ဖွဲ့ကတုတ်တင်လိုက်တာဖြစ်တယ်လို့လည်းသူကပြောပါရယ်တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာကိုတော့မသိရသေးဘူးလို့အာနာပိုင်တို့ကပြောပေမဲ့မကြခင်ကတိုက်ခိုက်မှုတွေကိုတော့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါရယ်ရှင်
မြောက်ကိုရီးယားနိုင်ငံမှာနိုင်ငံရေးအချင်းစကန်တွေကိုပို့ဆောင်ခံခဲ့ရတဲ့ထောင်နဲ့ချီတဲ့လူတွေအကြောင်းအသေးစိတ်အချက်အလက်တွေစုဆောင်းပြီး K kim jong un ပါဝင်မြောက်ကိုရီးယားခေါင်းဆောင်တွေကိုလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အရေးယူနိုင်မှုလူခွင့်ရေးလှရှာမှုဖွဲ့တစ်ခုကကြိုးပမ်းနေပါတယ်။နိုင်ငံရေးမှုတွေနဲ့ထိန်းသိမ်းခံရသူတွေ၊ဝန်ထမ်းတွေ၊လက်ဆက်ဖြောက်ခံရသူတွေရဲ့အမြင်တွေ၊ဖမ်းဆီးခံရတဲ့အချိန်ကာလ၊ဆွဲချက်တင်ခံရတဲ့အမှုတွေနဲ့အတူအခုချိန်ထိဆက်လက်ဖွင့်လှစ်ထားတဲ့အကျဉ်းစခန်းတွေရှိရနေရာတွေပါဝင်တဲ့အစီရင်ခံစာတစ်စောင်ကိုမြောက်ကိုရီးယားလူခွင့်ရေးဆိုင်ရာမှတ်တမ်းတင်ဌာန NKTB ကထုတ်ပြန်လိုက်တာပါ။အစီရင်ခံစာကတော့မြောက်ကိုရီးယားကပပောင်းခလုံးလာသူတစ်ထောင်ယောက်ကိုမင်းမြန်ပြုစုထားတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလကနာဇီတွေကျူးလွန်ခဲ့တဲ့လိုမျိုးမြောက်ကိုရီးယားကနိုင်ငံရေးအကျဉ်းစခန်းတွေလူမဆန်တဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လို့မှတ်တမ်းတင်ခဲ့တဲ့2014ခုနှစ်ကကုလသမဂ္ဂစုံစမ်းရေးကော်မရှင်ကိုအထောက်အကူပေးဖို့ရည်ရွယ်ပြီးအခုစီရင်ခံစာကိုပြုစုခဲ့တာလည်းဖြစ်ပါတယ်
။ဂျပန်နိုင်ငံမှာ Nikkei TV Tokyo ကတောက်ကြနေ့ကနေတနင်္ဂနွေနေ့အထိကောက်ယူခဲ့တဲ့စစ်တမ်းတစ်ခုအရဝန်ကြီးချုပ်ရှင်ဆိုအာဘေအစိုးရကိုထောက်ခံသူ62ရာခိုင်နှုန်းရှိတယ်လို့ဖော်ပြလိုက်တာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့နှိုင်းယှဉ်ရင်6မှတ်တက်လာပါတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်ရဲ့စီးပွားရေးမူဝါဒတွေကိုတော့လူကြိုက်နည်းနေပါသေးတယ်။ဝန်ကြီးချုပ်ရဲ့စီးပွားရေးမူဝါဒကိုထောက်ခံသူ40ရာခိုင်နှုန်းပဲရှိတာကိုလည်းစစ်တမ်းမှာတွေ့ရပါတယ်။2012ခုနှစ်ကတည်းကဝန်ကြီးချုပ်တာဝန်ယူခဲ့တဲ့မစ္စတာအာဘေကိုလူထုထောက်ခံမှုအားကောင်းနေစေဖြစ်တယ်လို့မကြာခင်ကပြီးဆုံးသွားတဲ့ရီယိုအိုလံပစ်ပွဲတော်မှာဂျပန်တို့ဆုတစိတ်40တခုဆုတ်ခူးနိုင်ခဲ့တာကြောင့်လူလူကြကျေနပ်နေတာကြောင့်လဲပုံများလာနိုင်တာဖြစ်နိုင်တယ်လို့တိုချိုတမ်ပဲတက္ကသိုလ်အာရှလေးလိုက်ဆိုင်ရာပေါမောက်ခဂျက်ဂင်စတန်ကပြောပါတယ်ရှင
်တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA ရဲ့ fan Facebook fan page မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးပကံငလျင်လှုပ်ခဲ့ပြီးတဲ့နောက်ပိုင်းနောက်ဆုံးရအခြေအနေကိုပြောပြပေးကြပါမယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကလှုပ်ခတ်ခဲ့တဲ့ပြင်းအား6.8ငလျင်ကြောင့်ပကံဖျားပထိုး400နီးပါးထိခိုက်ပျက်စီးခဲ့ရပြီးတော့ပျက်စီးမှုရဲ့85ရာခိုင်နှုန်းဟာ1994ခုနှစ်ကပြင်းစင်မွမ်းမံခဲ့တဲ့အစိပ်ပိုင်းတွေဖြစ်တယ်လို့မြန်မာနိုင်ငံရှေးဟောင်းသုတေသနဦးစီးဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့အပျက်စီးတွေတဲ့ရှေးဟောင်းလက်ရာတွေပါဝင်နိုင်တာကြောင့်ရှင်းလင်းမှုတွေကိုစနစ်တကျလုပ်စေချင်တယ်လို့ပကံကိုရောက်ရှိလာတဲ့ UNESCO အဖွဲ့ရဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။ပကံမြို့ဟောင်းအပျက်အစီးအခြေအနေတွေကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူနေတဲ့ကိုသားညူဦးကပကံမြို့ကနေသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဩဂတ်စ24ရက်နေ့ကနေပြီးတော့လှုပ်ခတ်သွားတဲ့မြင်းကလင်းတန်ချောင်းမလို့ဒီပကံဖျားပေါင်းဇေတော်ပေါင်း300ကျော်ပျက်စီးတဲ့ထဲမှာစုစုံတန်ခံခဲ့ရတာကတော့အခုမြင်ရတဲ့ဆူလာမဏိဇေတော်ကြီးဖြစ်ပါတယ်။ဇေတော်ကြီးရဲ့အထွတ်ပိုင်းကပြန်လည်ပြင်ဆင်ထားတာဖြစ်ပေမဲ့ဒီပြင်ဆင်ထားတဲ့အပိုင်းကပြိုကျသွားတဲ့အခါမှာအောက်မှာရှိတဲ့ဒီငကူအဟောင်းပိုင်းတွေအကုန်လုံးပျက်စီးသွားတာတွေ့ရပါလိမ့်မယ်။အခုဆိုရင်ရှင်းလင်းရေးတွေလုပ်နေရကိုမြင်ရပါလိမ့်မယ်
။ရည်ကြည်မှုဦးကြီးဌာနရဲ့ရှီအောင်ရည်ကြည်မှုဦးစီးဌာနကနေနောက်ဆုံးကောက်ခံရထားတဲ့စင်းရဆိုရင်တော့ဩဂတ်စ်လ24ရက်နေ့ငလျင်ကြောင်းမလို့ပကံဖျားပထိုးပေါင်း396စုပျက်စီးထိခိုက်ခဲ့တယ်လို့သိရပါရတယ်။ရှီအောင်သုတေသနဦးစီးဌာနအနေနဲ့ပထမဆင့်ထိခိုက်ပျက်စီးမှုစင်းကိုကောက်ယူပြီးတဲ့နောက်အခုဒုတိယဆင့်အနေနဲ့ထိခိုက်ပျက်စီးမှုအနေအထားတွေကိုဖျားပထိုးတစ်ခုရင်းစီလိုက်အတုတ်လိုက်ခွဲပြီးတော့မှတ်တမ်းယူနေကြပြီဖြစ်ပါတယ်။ရှီဟောင်းသူတေနာဦးစီးဌာနရဲ့တနင်္ဂနွေလုံးမှာရှိတဲ့လက်ကျက်တင်တန်းပေးပြီးသားဝန်ထမ်းတွေကိုခေါ်ယူအသုံးပြုနေတယ်လို့ရှီဟောင်းသူတေနာနဲ့မြို့သားပြလိုက်ဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်ဦးလွင်က VOA ကိုပြောဆိုပါတယ်။ဒါအပြင်ထိခိုက်ပျက်စီးမှုအများစုဟာအရင်စစ်စုရလက်ထက်ကပြင်းစင်မုန်းမှန်ခဲ့တဲ့အစိပ်ပိုင်းတွေဖြစ်တယ်လို့သိရပါတယ်။
ဟိုမြောက်တော့အချင်းကတော့ကျွန်တော်တို့95ရာခိုင်နှုန်းလောက်ကတော့ဒါ1994နောက်ပိုင်းမှာဒါပြင်းတဲ့ဒီအစိပ်ပိုင်းတွေဖြစ်ကြောင်းတာတွေ့ရှိရပါတယ်။သူကတော့ဒါရှီဟောင်းชีฮองကျွန်တော်တို့လက်ရာနဲ့ကျွန်တော်တို့မူလကျွန်တော်လုံးက800,000ကဒီ material တွေနဲ့အခုနောက်ပိုင်းခစ်တဲ့ material တွေကဒါအတွက်မတော်မတွဲမဆက်ပါဘူးအတိကျစီဖြစ်တဲ့အတွက်ဒီတက်တန်းကုန်နေတဲ့ PC နဲ့တက်တန်းအရန် strong ဖြစ်တဲ့ဥစ္စာနဲ့သွားတွဲလိုက်တဲ့အခါမှာဒါဒီဘက်ကနေတော့ဒါဟိုပြုတ်ကျသွားတဲ့အနေအထားတွေဒါအများဆုံးကျွန်တော်တွေ့ရပါတယ
်နောက်တစ်ဆစ်ဆူကလက်ထက်မှာတော့ငါအတွေ့မှု1တောင်ယူခဲ့တဲ့ဗိုလ်ချုပ်ကြီးခင်ညွတ်ဦးဆောင်ပြီးတော့ပကံဖျားတွေကိုပြင်ဆင်မွမ်းမံခဲ့တာမှာအတော်လေးကိုဝေဖန်ခံခဲ့ရတာပါ။ဒါဟာရှီအောင်တပ်မိုးတွေကိုဖျက်ဆီးပစ်တာလို့ရှီအောင်သုတေသနပညာရှင်တွေကယူဆခဲ့ပါတယ်။အခုအဲ့ဒီကာလကမွမ်းမံခဲ့တဲ့ထီတော်တွေပြိုကျတာမို့လို့အဲ့ဒီအချိန်ကနေပြီးတော့အောက်ပိုင်းမှာရှိတဲ့ရခင်ရှီအောင်အစိပ်ပိုင်းတွေကိုပါထိခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတခုဖြစ်တဲ့ကိုနိုင်ထွန်းကပြောပါတယ်
။ဒီမူလလက်ရာဇေဒီတွေပေါ်မှာအထွတ်တင်ရုံနဲ့အထွတ်တင်ပြီးကကြမှာထီတော်တွေတင်တယ်ပေါ့နော်။အဲ့ထွတ်အထွတ်တင်တဲ့အပိုင်းနေရာပြိုကျပြီးရမှာအဲ့ဒီအထွတ်တရားနေပြီးရမှာ original ဖြစ်တဲ့ဒီအဟောင်းနေပါတွားပြီးရမှာထိတာကိုကျွန်တော်တို့တွေ့ရတယ်ပေါ့ဖရာတော်တော်များများပေါ့နော်
မလင်ရောက်ထိခိုက်ခဲ့တဲ့ပုဂံရှီအောင်ဖျားတွေကိုထင်းသိမ်းဖို့အတွက်ရှီအောင်သူတေသနာကဥဆောင်ပြီးတော့ပထမဆုံးအကြိမ်စီဝေးကိုမနေ့တုန်းကပုဂံရှီအောင်ရည်ကြီးမှုပြလိုက်မှာပြုလုပ်ပါတယ်။ကမ္ဘာရှီအောင်ဝင်နှစ်တွေကိုထင်းသိမ်းရေးအကူအညီပေးနေတဲ့ကုလသမဂ္ဂ UNESCO အဖွဲ့အပြင်မြန်မာနိုင်ငံပြည်သူ့ကာပညာရှင်များအသင်းမြန်မာနိုင်ငံအင်ဂျင်နီယာများအသင်းအာဂသသိပ်ပံစတဲ့အသင်းအဖွဲ့တွေတတိပုဂ္ဂလပညာရှင်တွေပါတက်ရောက်ပြီးတော့တက်စီယူရင်းသွားတဲ့ပုဂံရှီအောင်ဖျားတွေကိုဘလို့ပြန်လဲထင်းသိမ်းမလဲဆိုတာဆွေးနွေးတိုင်ပင်ခဲ့ကြပါတယ်။မလင်ကြောင့်ပြက်စီးတွေတဲရှီအောင်လျာတွေပါဝင်နေတာမို့လို့ရှင်းလင်းမှုတွေကိုအစောတလျင်မလုပ်သင့်ဘူးလို့ UNESCO အဖွဲ့ကောင်းဆောင်ရှီအောင်သူတေသီခိုင်ဝီဇာက view ကိုပြောပါတယ
် There was an initial sort of enthusiastic involvement in clearing the monuments
ကျွန်တော်အဖြစ်အပျက်စီးတွေကိုရှင်းလင်းရေးလုပ်ဖို့စိတ်အားထက်သန်နေတာမျိုးကိုတွေ့ရပါတယ်ဒါပေမဲ့ဒါကသတိထားရမှာပါအဲ့ဒီအပျက်စီးတွေတော်များများဟာရှီအောင်လက်ရာတွေပါအဲ့ဒါကြောင့်အသေးချာမလေးလာမဆန်းစစ်ပဲနဲ့ရှင်းလင်းတာမျိုးတွေကိုမလုပ်သင့်ပါစနေတကြကင်တွေဆောင်ရွက်ရပါလိမ့်မယ်။ဒီအဆောက်အဦတွေဝင်းတွေအတွင်းကိုဝင်ရောက်ဆောင်ရွက်တာတွေအားလုံးကိုအသေးချာစနေတကြမှတ်တမ်းတင်ရပါမယ်။ဒါကြောင့်အရင်ဆုံးအပျက်စီးတွေရှင်းလင်းတာမျိုးကိုအစောတလင်မလုပ်စေချင်ပါဘူး
။လက်ရှိအနေထားမှာတော့ပျက်စီးနေတဲ့ဖျားပထိုးတွေမှာရှင်းလင်းမှုတွေလုပ်တာကိုရန်နာထားတာတွေ့ရပါတယ်။အဲ့ဒီနေရာမှာတော့ရဲမီးသက်စတဲ့လုံခြုံရေးတာဝန်ရှိသူတွေကိုချထားပြီးမယ်။ဖျားပူးတွေကိုတော့နေရာအကန့်အသတ်ပေးပြီးတော့ဝင်ရောက်စေပါတယ်။တစ်ချိန်တည်းမှာပဲပြန်လည်ထင်းသိမ်းရေးဆောင်ရွက်ချက်နဲ့တူပဲအရင်စစ်ဆူးရလက်ထက်မှာလိုမျိုးဖျားတွေကိုအစ်စ်ပြင်စင်တာတွေဖြစ်လာမှာကိုစိုးရိမ်နေမှုတွေတွေ့ရပါတယ်။ရှီဟောင်းသူတေသနာဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်ဦးလွင်ကတော့ဒါမျိုးမဖြစ်နိုင်တော့ပါဘူးလို့အာမခံပြောပါတယ်
။ဟုတ်ကဲ့အဲ့ဒါအတွက်ကလည်းဟိုမစိုးရိမ်ဘူးတော့ကျွန်တော်ကြိုတင်ပြီးတော့ရောက်ထားကြတယ်။ဘာလို့ဆိုတော့ကျွန်တော်တို့ကအခုပကံကိုကဘာအမွေနေတာစင်းတင်သွင်းဖို့ဆိုတာကျွန်တော်တို့နှစ်နှစ်ကြော်ရှိပါပြီကျွန်တော်တို့ဒါစတင်တာစီမံတာဆောင်ရွက်လာတာဖြစ်ပါတယ်။ဆိုတော့ကဘာအမွေနေရမူဝါဒကဘာအမွေနေရဒီကျွန်တော်တို့ဒီသတ်မှတ်ထားတဲ့အချက်လက်တွေဒါရီနဲ့အညီကျွန်တော်တို့ကဆောင်ရွက်မှာဖြစ်တဲ့အတွက်ကျွန်တော်တို့ဒီအစ်စ်ပြန်ပြင်ဖို့ဆိုတာတော့မရှိတော့ပါဘူးကျွန်တော်တို့
ပကံဖျားတွေကိုအရင်တုန်းကဖြစ်တယ်လို့မုံမှန်ပြင်ဆင်ခဲ့တဲ့အခြေအနေတော်များများကိုလည်းအခုအပျက်စီးတွေကြားမှာထင်သာတွေ့ကြရပါတယ်မုံမှန်ပြင်ဆင်မှုတွေဟာစနစ်တကျနဲ့ကြွညင်မှုရှိရှိဆောင်ရွက်ခဲ့တာမဟုတ်တဲ့အကြောင်းအခုအပျက်စီးတွေကပြနေတယ်လို့ဒေသခံတွေကပြောပါတယ်ငလင်းရဲ့အပျက်စီးတွေကြောင့်အခုပကံမြို့ဟာခီးသွွားရသည်မဟုတ်ပေမဲ့လို့ပျက်စီးမှုတွေကိုလည်းရောက်ကြည့်ရှုကြတဲ့ပဝန်းညင်ဒေသအသီးသီးကပြည်သူတွေနောက်ပျက်စီးမှုတွေကိုထိန်းသိမ်းဖို့လည်းရောက်ကြတဲ့ပရဟိတဖွဲ့စည်းတွေနဲ့စီစီကားကားရှိနေတာကိုလည်းတွေ့ရပါတယ်ကျွန်တော်တားညူပါပကံကနေပြောသတင်းပေးပို့ပါတယ
်ညဉ့်ညဉ့်ရေးဆွေးနွေးပွဲတွေမှာဒိုင်းနာလက်နက်ကင်ဖွဲ့စည်းတွေနဲ့အစိုးရတပ်မတော်တို့ကြားဘာတွေဆွေးနွေးလို့ဘာတွေပြည်လဲပြီးဘယ်အချက်တွေမပြည့်မလဲဖြစ်ကြသလဲဆိုတာပြည်သူလူထုအနေနဲ့ရှင်းရှင်းလင်းလင်းသိရှိခွင့်မရှိသလိုပြည်သူတွေရဲ့ဆန္ဒသဘောထားတွေလည်းပါဝင်ခွင့်နည်းနေသေးပါတယ်ရင်ချိုင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာဘက်ပေါင်းစုံကပြည်သူလူထုကိုပွန့်ပွန့်လင်းလင်းချပြဖို့လက်တွန့်နေကြတယ်လို့များသောဒရှင်တို့ယူဆကြပါသလားအခုလာမယ့်အင်္ဂါညတိုက်ရိုက်လည်လံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-32-32-1-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနက်ခင်းအင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြသည်ရှင်။သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ဝတ်သက်ယောဂါနဲ့အမျိုးအမည်ဖော်မပြနိုင်တဲ့ကူးစက်ယောဂါဖြစ်ပွားနေတဲ့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမြို့နယ်တွေမှာကလေးငယ်တေဆုံးမှုဥယေက80ကျော်ဖြစ်သွားပြီးယောဂဖြစ်ပွားနေတဲ့အခြေအနေမှာရှိတယ်လို့နာဂရေးရာတာဝန်ရှိသူကအတည်ပြုပြောဆိုပါရတယ်။လက်ရှိမှာတော့အစိုးရကျန်းမာရေးဌာနယောဂတိုက်ဖြတ်ရေးအဖွဲ့တွေကုသပေးနေတယ်လို့ဆိုပေမဲ့လိုအပ်ချက်တွေကရှိနေသေးပဲလို့တိုင်းဒေသကြီးလွှတ်တော်ကိုစလဲတွေကဆိုပါရတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရတယ်
။ဟုတ်ကဲ့ပါ။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းကလဟဲမြို့နယ်နဲ့နန်းယိုမြို့နယ်တွင်းမှာကုသယောဂဆက်လက်ဖြစ်ပွားနေစေဖြစ်ပြီးဒီနေ့ထိသေဆုံးသူဥယျာဉ်82ဦးရှိနေခဲ့ပြီလို့နာဂမျိုးရာရေးရာကောင်စီပြန်ကြားရေးတာဝန်ခံဦးကဲယွန်းကဝီဝီကိုပြောပါရ
ယ်။ယောဂါဖြစ်နေတာကကျွန်တော်တို့ဒီလက်ဟေမြို့နယ်နဲ့နိုင်မြို့နယ်တွေမှာပေါ့နော်။ဆိုတော့အခုနောက်နောက်တွေကျွန်တော်တို့ဒီမြို့နယ်နဲ့မြို့နယ်ကစုစုပေါင်းတည်ဆုံးသူဥယျာဉ်ရာ82ယောက်ရှိပြီပေါ့နော်။82ယောက်ကျွန်တော်တို့ခုနကတည်းကလည်း80ကျော်လို့သူတို့တင်တာရှိနေပြီမှာပြောထားတယ်။ဒါနဲ့ကျွန်တော်တို့ဘက်မှာကြည့်ချင်တာတော့82ယောက်ရထားတယ်ပေါ့နော်။
သူတို့ပြည်နန်းယုံမြို့နယ်တွင်းမှာအမျိုးမြင့်မဖော်ပြနိုင်တဲ့ကုသယောဂဆက်လက်ဖြစ်ပွားနေစေလို့ဦးကဲယွန်းကဆက်ပြောပါရယ်
။က တစ်ချိန်မြို့နယ်မှာကတော့ဝတ်ချက်လို့ပြောတယ်နိုင်ငံမှာကတော့ကျွန်တော်တို့ဝတ်ချက်ရောကမဟုတ်ဘူးလို့ကြည့်ရတယ်အခုလောလောဆယ်မှာနိုင်ငံမှာတော့ဝတ်ချက်မဟုတ်ဘဲနဲ့သူကုသရောကတမျိုးဒါပေမဲ့ပါရောကလေးဆိုရင်ဟာဆင်းရလည်းပဲသူပြောတာမရှိဘူးကျွန်တော်တို့ကလည်းပဲမာရောကလေးဆိုတာကိုကျွန်တော်ပြောလို့မရဘူးဖြစ်နေတယ်ဆိုတော့တော်တော်များများလေးဒီနိုင်ငံနယ်ဒုံကြီးမြို့နယ်ခွေးမှာဒီကုသရောကတွေဆက်ပြီးတော့မှဖြစ်နေတယ်လောလောဆယ်ကတော့ကျွန်တော်စေဝါကုသမှုတွေနဲ့ကျွန်တော်စေဝါဒီလုံးဝမရှိဘူးဆိုတာကိုကျွန်တော်တို့ကြည့်ရတယ်ပေါ့နော်
နာဂတိရမှာဆွန်လပထမပတ်လောက်ကတည်းကအစလဟေမြို့နယ်ပြင်နိုင်ယူမြို့နယ်ဒုံဟီမြို့နယ်ခွဲကကျေးရွာတွေမှာကုသရောဂါဖြစ်ပွားလာခဲ့ပြီးတော့ဩဂုတ်လ24ရက်နေ့ထိတော့68ဦးသေဆုံးသွားခဲ့ရာကနေအခု82ဦးထိသေဆုံးမှုတိုးပွားလာခဲ့တာပါအစိုးရကြားမရေးရောဂါတိုက်ဖျက်ရေးဖွဲ့တွေအနေနဲ့ရောဂါဖြစ်ပွားရာနာဂတိရကလဟေမြို့နယ်မှာသာဆေးဝါးကုသနေခဲ့ပြီးတော့နိုင်ယူမြို့နယ်ထဲထိမကုသနိုင်သေးတဲ့အတွက်ကဲဆန်ဆာလင်နဲ့ကဲဆန်ကားလန်ကျေးရွာတွေမှာရောဂါအခြေအနေစိုးဝါးနေစေလို့ဦးကဲယွန်းကပြောပါတယ်နာဂကူပိုင်အုတ်ချုပ်ခွေရဒေတာမှာဖြစ်ပွားနေတဲ့ကုသရောဂါထိန်းချုပ်နိုင်ဖို့ကာကွယ်ရေးဝန်ကြီးဌာနစေဝန်ထမ်းညွှန်ကြားမှုရုံးရစီစဉ်မှုနဲ့နေပြည်တော်ခန္တီတပ်မတော်စေယုံကသူခုဆရာဝန်တွေနေပြည်တော်ကုသရောဂါတိုက်ဖျက်ရေးဌာနဖွဲ့နဲ့စကိုင်းတိုင်းဒေတာကြီးကုသရောဂါတိုက်ဖျက်ရေးဖွဲ့တို့ကနေဩဂုတ်လဒုတိယပတ်ကစလို့ကွင်းစင်းကုသမှုကြောင့်အသေးပြောက်နည်းပါးလာတယ်လို့ဆိုပေမဲ့လည်းနိုင်ယူမြို့နယ်ထဲမှာတော့ယောဂါဆန္ဒမျိုးဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်လက်ရှိယောဂဖြစ်ပွားရာဒေတာတွင်ကျန်းမာရေးဆောက်ရှောက်မှုအနေအထားပေါ်မှာအားရမှုမရှိဘူးလို့တိုင်းဒေတာကြီးလွှတ်တော်ကိုယ်စားလှယ်ဦးစိမ့်မောင်ကပြောပါတယ
်။ဘယ်လိုအားနည်းခဲ့ရှိသလဲဆိုရင်တော့သူတို့ကဆရာဝန်တွေဆရာမတွေလာရင်လည်းပဲသူတို့ယောဂတရားကိုတနားနေ့နေ့လောက်ပဲအချိန်ပေးပြီးတော့မှာပေါ့နော်။တရားပြီးတရားကြော်ကြော်သွားတာပေါ့နော်။ပြီးလို့ဆရာကယောဂစီသွားတယ်တော့ပြန်ပြန်သွားတာ။ပြန်သွားတဲ့ခါကျတော့တကယ်တကယ်ဖြစ်နေတဲ့ဟာကသူတို့ယောဂအခြေအနေကလေးတွေဖြားနာမှုကိုသူတို့အသေးစိတ်မသိနိုင်ဘူးခင်ဗျာ။ဟုတ်တယ်မူနေရမှာလည်းသူတို့စားစေးပြလေးတွေပဲပေးပြီးတော့မှဒေတာကြီးကြိုကြိုတော့တယ်ကျွန်တော်တို့လူချင်တာကအဲ့ဒါလို့မဟုတ်ဘူးကရွာတိုင်းရွာတိုင်းပေါ့နော်တရွာမှာအနည်းဆုံး9ရက်10ရက်အဲ့လိုမျိုးနေပြီးတော့မှအခြေချပြီးတော့မှကုသစီစဉ်နေကြတယ
်ဘ ਹੁ ကျမ်းမာရေးဌာနရဲ့စစ်ဆေးသွေးရှိချက်အရကတော့နာဂတိရအတွင်းမှာဖြစ်ပွားတဲ့ယောဂါဟာပဋ္ဌက်ယောဂါအများစုဖြစ်ပြီးတခြားကြံတဲ့အသက်ရှူလမ်းကြောင်းနဲ့ဆက်ဆက်တဲ့ယောဂါဖြစ်သလိုကုသယောဂါတိုက်ဖြည့်ရေးဌာနအဖွဲ့တွေဆင်လွတ်နေပေမဲ့လည်းလိုအပ်ချက်တွေရှိနေတယ်လို့တိုင်းဒေသကြီးလွှတ်တော်ကူစလဲတောက်တာကျော်သူဟန်ထွန်းကပြောပါတယ်
ခွန်းဆက်ဆက်တင်နေကြတော့ဒါက9ယောက်မှာ3ယောက်က virus positive တွေ့ရပါတော့အဲ antigen positive တွေ့တာပေါ့အဲ့တော့တခြားဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေလည်းဖြစ်ပါလိမ့်မယ်အများစုဖြစ်နေတာကတော့ WhatsApp ဟုတ်ပါတယ်သူတို့ကတောင်ပေါ်ဒေသဆိုတော့ဟုတ်တယ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေလည်းဖြစ်မှာသူတို့ဒီမှာဇွားတွေကလူနေဆိုင်မှုပုံစံတွေကလည်းစိတ်ပြီးတော့မကောင်းဘူးပေါ့ကျွန်တော်တို့ဒီဆရာဝန်အဖွဲ့တွေကတော့တစ်ဖွဲ့ပြီးတစ်ဖွဲ့လွတ်ပေးနေတာပဲက၆ပိုင်းစစ်စည်းတွေကိုလည်းပို့ဆောင်ပေးနေပါတယ်ဒါဖြစ်တဲ့ယောဂါကလည်းအဲ့မှာကာဝေးစည်းမထိုးနိုင်လို့ဖြစ်ကြတာကိုတော့အဲ့ပါကဆရာဆရာမတွေအင်အားနည်းတယ်လမ်းမဆက်လို့ခတ်တယ်အဲ့လိုအချက်လက်တွေကြောင့်ပေါ့နော်ကုသယောဂါကမပြတ်နိုင်တဲ့မဆိုးတယ်မလဲဆိုးရွာတယ်ပေါ့
နာဂတိရမှာကျမရေဝန်သန်းတွေချုပ်တဲ့နေတဲ့အနေအထားကြောင့်အစိုးရအနေနဲ့မူလသန်းနဲ့အလဲတန်းအောင်မြင်ထားတဲ့ဒေတာခန့်တွေကိုလူထုကျမရေလှုပ်သားဖြစ်အကောင့်တွေဖော်ဖို့စီစဉ်နေကြောင်းနေပြည်တော်ကုသရောဂါတိုက်ဖျက်ရေးဌာနဘ ഹു ကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။နာဂကူပိုင်အုပ်ချုပ်ရေးဒေတာမှာစီးရင်ရကျမရေဝန်သန်းဥယျ309ဦးရှိနေပေမဲ့လက်ရှိမှာ90ဦးသာတာဝန်ထမ်းဆောင်နေကြပြီး219နေရာလည်လပ်နေတယ်လို့နာဂဥစည်းဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စကန်တိုင်းဒေတာကြီးတွင်းကနာဂကူပိုင်အုတ်ချုပ်ခွေရဒေတာဟာမဖို့ပြေးသေးတဲ့ဒေတာတစ်ခုဖြစ်ပြီးလမ်းမဆက်တွေရေခဲခဲမှုဒေတာခံတွေကလည်းကျမ်းမာရေးအသိပညာချိုးတဲ့မှုကျမ်းမာရေးဝန်ထမ်းမလိုလားမှုစတဲ့ပြဿနာတွေရှိနေစေလဲဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်လက်ပရောင်းဘက်ကအခြေအနေကိုပြောပြပေးကြပါတယ်စကိုင်းတိုင်းလက်ပရောင်းကျင်းနီစီမံကိန်းထုတ်လုပ်နေတဲ့လက်ပရောင်းရွာအနီးကမြေယာတွေမှာကွန်ကရစ်ပိုင်လိုင်းတွေချပြီးတော့အက်ဆစ်ရေတွေနဲ့ရေစိုးရေညစ်တွေထုတ်ဖို့စီမံကိန်းဘက်ကလာပြီးတော့လုတာကြောင်းဒေသခံရွာသားတွေကကန့်ကွက်ပါတယ်ဒီလိုမျိုးကန့်ကွက်တာကိုစီမံကိန်းကိုဒီစောင့်ရှောက်နေတဲ့လုံုံရဲတွေကဟန်တားတဲ့အတွက်လုံုံရဲတွေနဲ့ဒေသခံတွေကြားတင်းမာမှုတွေဖြစ်ခဲ့ပါတယ်အသေးစိတ်ကို VOA သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းရင်းမာပင်ခရိုင်လက်ဘရောင်းတောင်မှာလုဆောင်နေတဲ့ကျင်းနီစီမံကိန်းအတွက်ရေစိုးရေညစ်တွေကိုထုတ်ရမှာအသုံးပြုတဲ့ပိုက်လိုင်းတွေကိုဒေသခံတွေရဲ့လေယာဉ်မြေတွေပေါ်မှာလုဆောင်ရတာကနေဒေသခံတွေနဲ့မြန်မာဝမ်ပေါင်ကုမ္ပဏီဆောင်ရဲတွေကြားမှာတင်းမာမှုတွေဖြစ်ပြီးနှစ်ဖက်လေးခွားနဲ့ဒုံများပစ်ခတ်မှုတွေကိုစနေနဲ့တနင်္ဂနွေနေ့တွေမှာနှစ်ရက်ဆက်တိုက်ဖြစ်ခဲ့ရတယ်ဆိုပြီးဆယ်တဲရွာသူမတ်ယီဝင်းကပြောပြပါတယ်
ဟုတ်ကဲ့ဒီရေနဲ့နေလောက်တာကွန်ကရစ်ပိုက်လုံးကြီးတွေကိုမြှုပ်တယ်မြှုပ်တဲ့အခါကျတော့အဲ့ဒီဗဖိုးကြီးကနေပြီးတော့ဒီရွာဘက်မှာလာပြီးတော့ဗဖိုးတွေကတော့ရွာသားတွေကလက်မခံဘူးလေရွာသားတွေကလက်မခံတော့ကျတော့ဒီမြေတွေပေါ်ကျတော့ နေရာရောချင်းမယူတဲ့နေတွေပေါ်ကိုဒီလိုမတရားဖြစ်စီတာဆိုပြီးတော့ရွာသားတွေတော့ပြီးတော့တားတယ်အဲ့ခါမှကျတော့အဒီခုဝမ်းမောင်းရဲ့ရဲတွေကနေပြီးတော့ကျတော့ရွာသားတွေတားလာတာဒီဗိုလ်သူစားမောင်းတဲ့သူတွေကိုတွားတားတာတွားတားတော့ကျတော့ရဲတွေကလာပြီးတော့ပြန်ပြီးတော့ကျတော့ရွာသားတွေကိုမင်းတို့တားစရာမလိုဘူးမပြူဘူးနဲ့ဆိုပြီးသူကစပြီးတော့ပြစ်လိုက်တော့ကျတော့အဲ့ရွာကလေးကိုနှစ်ဖူးတဲတဲ့ဓာတ်မှန်သွားတယ်ဒီဟိုမေးရမှန်သွားတဲ့ကလေးတော့ဓာတ်ပုံရိုက်လိုက်ရတယ်ကျတော့ကြတော့လေဒီလိုလက်လက်မောင်းနေပေါ့မှန်တာတော့တော်တော်များများမှန်နေနောက်ပိုင်းကျတော့ရွာသားတွေမှန်လို့မကမှန်ရမလားဆိုပြီးတော့ကျတော့နောက်မကျေနပ်တော့ကျတော့မတို့လူတွေဒီလိုနာမတော့ငိုလဲပြစ်မှာပဲဆိုပြီးတော့အဲသူပြစ်ပုံပြစ်ပြန်ပြစ်ကြတာ
အစိုးရတိလက်ထက်မှာပွင့်လင်းမြင်သာမှုတွေရှိဖို့နဲ့ဒေသခံတွေသဘောမတူပဲဒီစီမံကိန်းကိုဆက်မလုပ်ဖို့ညီရတွေသိမ့်ပြီးလှုပ်ဆောင်နေတဲ့ဒီစီမံကိန်းကိုကန့်ကွက်မှုအရှိန်ကတစတဲ့တစမြင့်တက်လာပြီးမဲ့ကုမ္ပဏီဘက်ကဒေသခံတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေမရှိတဲ့အတွက်အခြေအနေတွေဆက်ပြီးတော့တင်းမာလာနေတာဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်ပြီးခဲ့တဲ့လတွေတုန်းကတော့လက်ဘရောင်းတောင်ဆလင်းကြီးမြို့နယ်တဲကလွှတ်တော်ကိုယ်စားလှယ်တွေသွားရောက်ပြီးလက်ဘရောင်းရေးကိုလွှတ်တော်မှာတင်ပြမယ်ဆိုပြီးပြောဆိုထားပါတယ်မကြသေးခင်တုန်းကပဲကျင်းဒီစီမံကိန်းကကျင်းဒီပြားတွေတည်ဆောင်လာတဲ့ကားကိုဒေသခံတွေကတားဆီးပြီးဆန္ဒပြခဲ့ကြပါတယ်လေယာဉ်မြေပြင်ရရေးအတွက်အကြိမ်ပေါင်း300ခန့်ဆန္ဒပြခဲ့တဲ့လက်ဘရောင်းဒေသခံတွေဟာအစိုးရတစ်လက်ထက်ထိသူတို့ရဲ့မြေယာတွေကိုသာပြန်ရရေးတောင်းဆိုသွားမယ်ဆိုပြီးပြောဆိုထားတာပါမြန်မာဝန်ပေါင်းကုမ္ပဏီဘက်ကတော့မြန်မာအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အသစ်ချုပ်ဆိုထားပြီးငှားရမ်းထားတာဖြစ်လို့မြေယာပြဿနာဟာအစိုးရနဲ့သာသက်ဆိုင်တယ်ဆိုပြီးကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူက VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားပါတယ်ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်ပြစ်ခတ်တာတွေနဲ့လူသေဆုံးတာတွေအထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ဃာပတ္တရာခန့်ဟာလည်းမီးလောင်ဒဏ်ရာတွေရခဲ့တာပါဒီအတွက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဆက်ဆေးခဲ့ပြီးအစင်ခန်းစာထုတ်ပြန်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြမစီပိုင်ဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစင်ခန်းစာထွက်ပြီးမှတော့စာချုပ်အသစ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ထားပါတယ်ရှင်
။မရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျိုရူးကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါရှင်။အစီအစဉ်ဒီမကြခင်အဆုံးသတ်တော့ပါမယ်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါမယ်ရှင်။
လေချာနိုင်ငံတော်ခီးစဉ်ဖြစ်အိန္ဒိယနိုင်ငံမှာရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်ဟာဒီကနေ့မှာတော့အိန္ဒိယဆွေးနွေးထိပ်တန်းခေါင်းဆောင်နေတဲ့နယူးဒေလီမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကြားလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ကိစ္စတွေအတွက်သဘောတူညီချက်တွေရရှိခဲ့ပါတယ်။လူမှုလုံခြုံရေးနဲ့ဒေသတွင်းအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုတွေနဲ့လက်နက်ကိုင်လှုပ်ရှားမှုတွေလိုနှစ်နိုင်ငံစလုံးရင်ဆိုင်နေရတဲ့စင်ကာပူတွေကိုတိုက်ပစ်သွားဖို့သဘောတူညီမှုရတဲ့အကြောင်းနယူးဒေလီမြို့တော်မှာသမ္မတဦးထင်ကျော်နဲ့တွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုခဲ့တာပါ။ပြည်ထောင်စုတရင်ပတ်တဲ့အင်အားပြင်းလင်းတဲ့ညောင်းအကြီးကျယ်ထိခိုက်ပျက်စီးခဲ့တဲ့ပကံဒေသပြန်လည်တည်ဆောက်ရေးအကူအညီပေးဖို့လဲအိန္ဒိယနိုင်ငံဘက်ကကတိပြုခဲ့ပါတယ်။သမ္မတဦးထင်ကျော်ကတော့လန်ဒါမွန်မန်ဆောက်လို့ရေးစွန့်ရနေဆေးဘက်ဆိုင်ရာလုပ်ငန်းတွေပါဝင်နှစ်နိုင်ငံချပူးပေါင်းဆောင်ရွက်နားလည်မှုစာချုပ်လား၄ခုအတွဲသဘောတူညီမှုရတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကအကြမ်းဖက်မှုတပ်ဖြတ်ရေးမှာအမေရိကန်ပြည်ထောင်စုနဲ့အင်တန်မတ်ကိုနင်းနင်းကက်ကက်ပူးပေါင်းဆောင်ရွက်လို့ကြောင့်သိသာသာပြသခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ကိုလံဘီယာနိုင်ငံမှာအစိုးရနဲ့ထားရညင်းညင်းရဲ့ယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်အပိသက်ပြစ်ခတ်ရဆဲဖို့ FAC တပုံတပ်ဖွဲ့ကအမိန့်ထုတ်ပြန်လိုက်တဲ့အတွက်ကွာမာတက်တန်းအကြဆုံးလက်နက်ကန်ပြစ်ခတ်တွေကတခုပါဝင်ဖြစ်တဲ့ကိုလံဘီယာပြည်တွင်းစစ်လဲအဆုံးသတ်သွားပါပြီ
။တရင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.